လက်ဘရောင်းတောင်ကျင်းဒီစီမံကိန်းအကောင့်ထဲပေါနေတဲ့တရုတ်ဝမ်ပေါင်ကုမ္ပဏီနဲ့စစ်တပ်ပိုင်ဥပိုင်ကုမ္ပဏီတို့ကိုဒေသခံတွေကဒီကနေ့ထပ်ပြီးဆန္ဒပြနေကြပါတယ်ဒါကတော့ဆန္ဒပြပွဲရကြွေးကြော်တာနေပါဆန္ဒပြဒေသခံတွေဟာထုံးစံအတိုင်းအပူဒဏ်ခံနိုင်မဲ့ကိုရန်ရဲလုထားတဲ့ဖြင်ချမ်းအင်ကြီးတွေဝတ်ထားကြသလိုခမောက်တွေကိုစီဆောင်းထားပြီးထိတ်ဆုံးလူတွေကတော့သူတို့ရဲ့အမှတ်တင်ကြတာဖြစ်တဲ့အင်္ဂလိပ်စလုံးဝိုင်းပုံတရံပါတဲ့အလံတွေကင်ဆောင်ရင်းပသိမ်မုံရလမ်းပေါ်မှာခြိတက်ကြွေးကြော်နေကြတာပါအများစုကအမျိုးသမီးတွေဖြစ်ကြပြီးမှတ်တမ်းတပ်ပုံတွေအရာသူတို့မျက်နှာမှာသူတို့ရဲ့မျှော်လင့်ချက်တွေခံစားချက်တွေတွေ့နေရပါတယ်ဝမ်ပေါင်းကုမ္ပဏီမရောက်ခင်လမ်းခုလက်မှာပဲဝတ်ဆောင်ပြေးနေတိုင်းတွေနံပါတ်တွေကင်ထားတဲ့ရဲတပ်ဖွဲ့တွေကတန်ဆူးချိုးချပြီးလမ်းပိတ်လိုက်သလိုဆန္ဒပြအမျိုးသမီး၁၀ယောက်ကျော်အယောက်၂၀လောက်ကလည်းအဲ့ဒီတန်ဆူးချိုးတွေရဲ့ရှိမှာလှဲအိတ်လိုက်ကြပါတယ်တချို့ကတော့ကြွေးကြော်တဲ့နေဆက်ပြီးအော်ဟစ်နေပါတယ်အဲ့ဒီဆန္ဒပြမြင်ကွင်းကိုဒေသခံတအူဖြစ်တဲ့မောင်ဝင်းထေးကအခုလိုပြောပြပါတယ
်ကျမတို့ကတောင်ပကနေပြီးတော့ကျမတို့ဒီဆန်ညောင်းပေါင်လိုက်တယ်ကျမပတိန်လမ်းလိုက်ကြည့်ရှာလာအခုကျမတို့ကဝန်ပေါင်းရှိကိုတောင်းဆိုဖို့ကြည့်တယ်လားအခုသူကကျမတို့ဝမ်ပေါင်းမြောက်ခင်မှာပေါ့နော်ပဋိမောကလမ်းဆုံးအများတူပိုင်လမ်းမှာဖြတ်သွားမခံဘူးအခုပိတ်ဆို့ထားတယ်ကိုတိုးဘက်ကရဲအင်အားတော်တော်များတယ်ကိုရဲလက်ရှိကျမတို့ရှင်မှာတော့ရဲအင်အား200လောက်တော့ရှိမယ်ကို
ဒီနေ့ဆန္ဒပြပွဲရဲ့ရည်ရွယ်ချက်ကိုလည်းမောင်ဝင်းထေးကိုမေးကြည့်တော
့ဝမ်ပေါင်းကုမ္ပဏီတို့နိုင်ငံကခုထွက်သွားရဲတဲ့ညာတဲ့ဥပိုင်နဲ့ဝမ်ပေါင်းကုမ္ပဏီအလိုမရှိကျွန်တော်တို့ကဖွင့်ရဆိုင်ပြုတ်ခဲ့တော့လေယာဉ်ကြီးများအပေါ်တွင်ဖွင့်ရဆိုင်ပြုတ်ခုရရှိရေးလက်ပောင်းတောင်ကျင်းပြီစီမံကိန်းလုံးဝဖျက်သိမ်းရေးမီလံပုံတော့အကျံပြတရားခံများအားအများဖောက်ထုတ်ရေးယူပေးရေးပုံမှန်တလေးလေးရုံသိမ်းပေးရေ
းဒီနေ့ဆန္ဒပြပွဲမှာ10တဲမိုးချိုးပြင်3ရွာ3ရွာအုပ်စု5ရွာကရွာသူရွာသားတွေပါဝင်ကြတယ်လို့ဆိုပါတယ်လက်ဘရောင်းတောင်ကျင်းဒီစီမံကိန်းကြောင့်နှစ်နဲ့ချီပြီးကြာနေပြီဖြစ်တဲ့ဒီပြဿနာဟာစုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာနဲ့လည်းပြည်လည်မှုရတာမတွေ့ရသေးသလိုကုမ္ပဏီဘက်ကလည်းဘက်ပေါင်းစုံကနေချင့်ကပ်နေတာတွေ့ရပါတယ်ဒေသခံတွေကိုမြေယာရော်ကြီးဆိုပြီးငွေပေးပြီးအပီးတိုင်မြေဆွန့်လွတ်ကြောင်းလက်မှတ်ထိုးခိုင်းတာမျိုးတွေရှိနေသလိုရော်ချင်းမယူဘဲနေတဲ့လယ်သမားတွေရဲ့မြေတွေမှာလည်းတန်ဆူးချိုးတွေခတ်လိုက်တာရှိတဲ့အတွက်ပို့ပြီးနှင်နာနေကြတယ်လို့ဆိုပါတယ်။ဒါကြောင့်အဲ့လိုနှင်နာရတဲ့လယ်သမား39ယောက်အတွက်လည်းပြည်လဲအောင်ဖြည့်ရှင်းဖို့တောင်းဆိုနေတာဖြစ်တယ်လို့မောင်ဝင်းထေးကပြောပါတယ်
။39ကိစ္စပေါ့နော်အခုကျမတို့ကဆက်ဆံရေးမှာစတင်တာတွေဒီကျမတို့နေပြီးတော့ဟိုဌာနအသီးကြီးမှာစတင်တာကရော်ချင်းလုံးဝယူမထားတဲ့သူတွေကပေါ့နော်ဒီတန်ဆူချိုးအတွင်းကိစ္စကိုပြည်လဲအောင်မဖြေရှင်းပင်းပင်းနဲ့ပေါ့နော်မြေသားပုံတွေလည်းမပုံပါနဲ့အစာဦးတွေလည်းမစောက်ပါနဲ့လို့ကျမတို့ကပြောထားတယ်ဒါပေမဲ့ကျမတို့စာပဲတင်ရတယ်ကျမတို့ကိုထိရောက်တဲ့ဖြေရှင်းမှုအခုချိန်ထိခုမှမပေးဘူးဒေသခံတွေကဘလို့တောင်းဆိုထားလဲဆိုလို့ရှိရင်ရောကျင်းဆိုလို့ရင်ထိုက်တန်တဲ့ရောကျင်းကိုဖြေရှင်းပေးပါအဓိကတော့လေယာဉ်အစာတောင်းတာပေါ့နော်ဒါပေမဲ့သူတို့ဘက်ကအခုချိန်ထိဘာတစ်ခုမှလည်းရောမှုမရှိသေးဘူးကို
ပြီးခဲ့တဲ့သတင်းပတ်တွေမှာတော့ဝမ်ပေါင်းကုမ္ပဏီကဗြိတိန်နိုင်ငံကနေငားထားတဲ့ဆက်ဆံရေးအဖွဲ့အစည်းတုံရအုပ်စုဘက်ကိုလွှတ်လိုက်ပြီးဝမ်ပေါင်းကုမ္ပဏီရဲ့ဒေတာရင်းဖွံ့ဖြိုးရေးအစီအစဉ်တွေလူမှုစစ်တမ်းတစ်ခုကောက်နေတယ်လို့ဆိုပါတယ်အဲ့ဒီစစ်တမ်းမှာလူတွေရဲ့အလုပ်ကိုင်းမိသားစုဝင်ငွေထွက်ငွေစသဖြင့်ပါရှိပြီးကျင်းနီစီမံကိန်းအတွင်းမှာပါဝင်နေတဲ့ရွာပေါင်း26ရွာကိုကောက်ခံမယ်လို့ပြောတဲ့အကြောင်းရွာသားတအုပ်ဖြစ်တဲ့ကိုအောင်သန်းမျိုးကပြောပါတယ
်ရောက်ရောက်ဖွံ့ဖြိုးရေးဒေါ်လာ100,000ကိုချပေးတယ်အဲ့ဒီချပေးတဲ့ဒေါ်လာ100,000ဟာဝမ်ပေါင်းလို့အနာပိုင်တို့ကစာချုပ်ပါကိစ္စနဲ့မဆိုင်နေတဲ့တည်တံ့ဒေါ်လာ100,000ပေးတယ်လို့ကျွန်တော်တို့ညွှန်ရတဲ့ဒီရောက်ရောက်ကိုသူတို့ကဝင်လာအဲ့ဒီကိစ္စကိုကျွန်တော်တို့ကဒီချခိုင်းလို့အောင်သိချင်ကခဏနာပြန်မိတယ်။ပြန်မိတော့ဒီကသူတို့ကလည်းခုကျွန်တော်တို့မိတဲ့အခါကိုပြတာကတော့ဖီကကအရာနဲ့ဘာမှမဆိုင်ဘူးလို့တီးတန့်ထမှန်ပြီးအကြံပေါ်ဝေးလို့ပြောတယ်ကြာတယ်သူက
။ဖွံ့ဖြိုးရေးအစီအမံတွေဆောင်ရွက်ပေးဖို့အခုလိုမျိုးဝင်ရောက်လေ့လာပြီးစစ်တမ်းကောက်တယ်ဆိုပေမဲ့ကုမ္ပဏီနဲ့ဒေသခံတွေကြားအခုလိုမပြေလည်နိုင်တဲ့ပြဿနာတွေဖြေရှင်းတဲ့အခါမှာမြေယာကိစ္စကအဓိကအကြဆုံးဖြစ်တယ်လို့ရွာသားတို့ဖြစ်တဲ့ကိုမင်းမင်းကပြောပါတယ်
ကျွန်တော်တို့ဒီတော့လည်းမန်ကလေးကနေတော့လေယာဉ်ကြီးပြဿနာကိုပထမဆုံးပြည့်ပြအောင်ဆင်ရှင်းတာကိုကျွန်တော်တို့ဒီတော့လည်းလေ့ကျင့်လို့မယ်ခင်ဗျဒီဖွံ့ဖြိုးရေးစီစဉ်စရာကျွန်တော်တို့ဒုတိယစီစဉ်လို့ကျွန်တော်တို့တက်မှတ်ထားတယ်ခင်ဗ
ျလက်ဘရောင်းတော့ဂျင်းနီစီမံကိန်းကြောင့်ဖြစ်နေတဲ့ပြဿနာကိုအချိန်မီမဖြေရှင်းရင်ဒေသခံတွေနဲ့ကုမ္ပဏီတွေကြားတင်းမာမှုဟာအခုထက်ပိုပြီးဆိုးလာနိုင်ခြင်းရှိတယ်လို့ရွာသားတွေကပြောနေကြပါတယ်ခင်ဗျ